အစ္စရေးနိုင်ငံအနည်း90မြောက်နေနဲ့တိုက်ဆိုင်ပြီးအမေရိကန်တန်ယုံတက်ကိုဂျေရုဆလင်မှာ၈နှစ်မေလာတဲ့ဖွင့်လှစ်ထားမယ်လို့အမေရိကန်နိုင်ငံကကြေညာလိုက်ပါတယ်။လက်ရှိဂျေရုဆလင်မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးအဆောက်အုံတဲမှာပဲဒီတန်ယုံတက်ကိုစဖွင့်မှာဖြစ်ပြီး၈နှစ်2019အကုန်ကြာမှာနောက်ဆက်တွဲအဖြစ်ဆောင်မဲ့တည်ထောင်စာအုပ်တွေကိုပြောင်းရွှေ့သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတောက်ကြားနေမှာထုတ်ပြောလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်အနေနဲ့ဂျေရုဆလင်ကိုအစ္စရေးမြို့တော်ဖြစ်အသိမဲ့ပြုလိုက်ပြီးအခုလိုတန်ယုံရွှေ့ဖို့ပြင်ဆင်သွားမယ်လို့မနေ့ဒီဇင်ဘာလမှာကြေညာခဲ့ပြီးမှအခုလိုတန်ယုံဖွင့်မဲ့ရက်အတိအကျကိုထုတ်ပြန်လိုက်တာပါ။လက်ရှိအမေရိကန်တန်ယုံကိုတော့တယ်လီဗီယံမြို့မှာဖွင့်လှစ်လာခဲ့ပါတယ်။အခုလိုရက်သတ်မှတ်လိုက်တာကအရင်ကြိုပြောထားတဲ့ရက်ထက်တစ်နှစ်စောနေတာကြောင့်ပါလက်စတိုင်းနိုင်ငံသားတွေအတွက်တော့ဒေါသထွက်စေခဲ့ပါတယ်။ပါလက်စတိုင်းနိုင်ငံသားတွေအတွက်ကအစ္စရေးနိုင်ငံစတင်ထူထောင်တဲ့ဒီ1948ခုနှစ်မေလ14ရက်နေ့ကိုနက်ဘာလို့ခေါ်တဲ့ကတ်ဆိုးကြီးကြောက်တဲ့နေ့ရက်ဖြစ်သတ်မှတ်ထားပြီးဝန်ထဲပူဆွေးမှုတွေကျင်းပလေရှိပါတယ်ခင်ဗျ။